တောင်မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာရှိတဲ့ကိစ္စွမ်းဆက်မှုဇုံကိုလေးလာစစ်ဆေးဖို့အတွက်တောင်ကိုရီးယားဘက်ကတာဝန်ရှိသူတွေအခုစနေနေ့မှာမြောက်ကိုရီးယားဘက်ကိုတွားရောက်ခဲ့ကြပါတယ်။ကိစ္စွမ်းဆက်မှုဇုံကိုပြန်ဖွင့်ဖို့အတွက်နှစ်ဖက်သဘောတူညီမှုရလိုက်တဲ့နောက်အခုတောင်ကိုရီးယားဘက်ကတာဝန်ရှိသူတွေအဲဒီဆက်မှုဇုံဝင်းကိုတွားရောက်စစ်ဆေးတာပါ။ပြီးခဲ့တဲ့ April လဆော်ပိုင်းတုန်းကမြောက်ကိုရီးယားဘက်ကနေပြီးတော့ဒီကိစ္စွမ်းဆက်မှုဇုံမှာရှိတဲ့သူတို့ရဲ့လုပ်သား9,300ကိုပြန်ပြီးတော့ခေါ်ယူခဲ့တဲ့နောက်နှစ်ဖက်ပူးပေါင်းပြီးတော့ထူထောင်လုပ်ကိုင်နေတဲ့ကိစ္စွမ်းဆက်မှုဇုံကိုပိတ်ထားလိုက်ရတာပါ။အဲ့ဒီတော့ဒီတောင်ကိုရီးယားဘက်ကနေပြီးတော့အမေရိကန်ရဲ့စီးပူးတွဲလေ့ကျင့်မှုတွေလုပ်ပြီးတော့အခြေအနေတွေကိုတင်းမအောင်ဖန်တီးတယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကဆွဆွဲအပြစ်တင်ခဲ့ပါတယ်။ဒီဆက်မှုစုံကို2004ခုနှစ်ကစပြီးတော့ဖွင့်လိုက်ကြတဲ့ကဆိုရင်အဲ့ဒီကြိမ်ပိတ်တာဟာပထမဆုံးကြိမ်ပိတ်ရခြင်းဖြစ်ပါတယ်။နှစ်နိုင်ငံနေကြာနီးမြောက်ကိုရီးယားပိုင်နယ်ထက်မှတည်ရှိနေတဲ့အဲ့ဒီဆက်မှုဝင်ပြန်လည်လဲပတ်လုပ်ကိုင်နိုင်ရေးအတွက်နိုင်ငံကြားမှာဆွေးနွေးမှုတွေအတော်လေးလုပ်ခဲ့ရပါတယ်။ဒီနောက်မှာဒီဗိုလ်တုံးတွေတုန်းကနှစ်ဖက်စလုံးကဒီဆက်မှုစုံကိုပြန်ဖွင့်ဖို့သဘောတူခဲ့ကြတာပါ။ကိစ္စွမ်းဆက်မှုစုံမှာတော့မြောက်ကိုရီးယားဘက်ကဈေးနှုန်းတက်တာတဲ့လုပ်သားတွေကိုအတုံးချပြီးတော့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကဆက်မှုပစ္စည်းတွေကိုထုတ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။